အခုကျွန်တော်တို့အတန်လွှင့်နေချိန်မှာပဲမြန်မာနိုင်ငံမှာ52နှစ်ပြည့်လွတ်လပ်ရေးနေ့အခမ်းအနားတွေကျင်းပနေပြီဖြစ်ပါတယ်လွတ်လပ်ရေးပြည်သူ့ကာဗိုလ်ချုပ်အောင်ဆန်းတဲ့တို့ကလွတ်လပ်ရေးကြိုးပမ်းမှုမှာပါဝင်ခဲ့တဲ့တိုင်းရင်းသားခေါင်းဆောင်ကြီးတွေမျှော်မှန်းခဲ့ကြတဲ့အခြေအနေတွေအခုချိန်ထိပြည့်မလာသေးပေမဲ့တိုးတက်ပြီးတရားဝါပြောတဲ့မြန်မာနိုင်ငံဖြစ်ဖို့ဆိုရင်ငြိမ်းချမ်းရေးရအောင်လုပ်ဖို့လိုတယ်လို့တိုင်းရင်းသားရေးလှုပ်ရှားသူတချို့ကပြောဆိုသုံးသပ်ကြပါတယ
်မင်္ဂလာချေ
လူလိုက်ရေးပြည်သူကားကြီးဗိုလ်ချုပ်အောင်ဆန်းနှင့်မျိုးချစ်ကောင်းဆောင်များမျှော်မှန်းခဲ့သည့်ဒီမိုကရေစီဖက်ဒရယ်နိုင်ငံတော်ကြီးဖြစ်ပေါ်လာ၍ရည်မှန်းလျက်နိုင်ငံတော်အစိုးရ၏ဥဆောင်မှုနှင့်အတူအမျိုးသားပြန်လည်ပြင်းပြမှုတို့ကိုခိုင်မာတဲ့ခိုင်မောင်းတည်ဆောက်နိုင်ပြီးနှင့်အမျှငြိမ်းချမ်းသာယာဝါပြောသည့်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးကိုမလွဲမသွေတည်ဆောက်နိုင်ဖြစ်ပါသည်
ဒါတော့ရန်ကုန်မြို့မဟာဗန္ဓုလပန်းညံမှာဒီမနေ့အစောပိုင်းကလွတ်လပ်ရေးနေ့အခမ်းအနားကျင်းပနေတာဖြစ်ပြီးအဲ့ဒီမှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကလွတ်လပ်ရေးနေ့တုံးလာကိုဖတ်ကြားခဲ့တာပါအမေရိကန်ပြည်ထောင်စုအာရီဇိုနာပြည်နယ်မှာလက်ရှိနေထိုင်တဲ့1990ရွေးကောက်ပွဲအနိုင်ရမိုင်းရှူးမြို့နယ် SNLD ပါတီကိုယ်စားလှယ်ဆိုင်းဝင်းဖေကတော့တာယာဝါပြောတဲ့မြန်မာနိုင်ငံဖြစ်ဖို့ဆိုရင်ငြိမ်းချမ်းရေးရဖို့အရေးကြီးတယ်လို့သုံးသပ်ပါတယ
်ကျွန်တော်တို့ဒီကဘူဝန်လက်ထက်ဒီကကျူးစားခဲ့တဲ့ဟာကြီးကလူကျန်ပန်းနိုင်တော့မရောက်သေးဘူးလို့ကျွန်တော်ပြောရမှာပါလေနော်။သာယာဝါပြောတော့ပြည်တော်လူကြီးရောခင်ဗျာ။အဲ့ဒါရောက်ဖို့ဆိုပထမဆုံးအဆင့်ကတော့ငញ្ញမ်းရေးရှိဖို့လိုတယ်ပေါ့။ငញ្ញမ်းရေးရှိမှကျန်တာတွေဆက်လုပ်လို့ရမှာပေါ့နော်။အဲ့တော့ငញ្ញမ်းရေးရဖို့အတွက်ကလည်းပဲအစိုးရပါဝင်ပေါ့နော်။အဲ့ဒါအဖွဲ့စည်းအဖွဲ့စည်းတိုင်းတစ်ခုချိုးတက်တယ်လို့ထင်တယ်။အဲ့ဒါယူသားမှုလို့ထင်တာပဲ။တမိုင်းအမှန်မှန်နိုင်မြင်ဘူးလို့လို့ပါဘုံတော့အမှန်မြင်နေသားနဲ့တမိုင်းကရှိခဲ့တဲ့အတိုင်းလက်မခံမနဲ့နောက်မှဝါရဖြန့်ယူရဲလမ်းကြောင်းကိုအတင်းပိုင်နေတယ်ဟာဆိုတာမျိုးကိုကျွန်တော်မယုံသာဘူးလို့ပြောချင်တာပေါ့
လွတ်လပ်ရေးရဲ့အနှစ်သာရဖြစ်တဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်နိုင်ဖို့ဆိုရင်ငြိမ်းချမ်းရေးရအောင်ဆက်လက်ဆောင်ရွက်သွားမယ်လို့အမေရိကန်မှာခေတ္တနေထိုင်တဲ့ CNF ချင်းမျိုးသားတပ်ဦးရဲ့ဒုက္ခတာတက်ဦးထန်နန်လျှမ်းထံကပြောပါတယ်
ကျွန်တော်တို့52နှစ်ပြည့်ပြီဖြစ်တဲ့ပြည်တော်စုမြန်မာနိုင်ငံတော်ကြီးဟာဗိုလ်ချုပ်အောင်ဆန်းနဲ့ဒီကတိုင်းဒါကောင်းဆောင်များပင်လုံစာချုပ်အရမျှော်မှန်းထားတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ပြည်တော်စုအဆင့်ကိုအပြည့်အဝမရောက်သေးဘူးလို့ကျွန်တော်ပြောချင်ပါတယ်ဒီလိုမရောက်ရတဲ့အကြောင်းရင်းတွေထဲမှာတော့ဖွဲ့စည်းပုံမှာအာမခံချက်ပေးထားတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုကျွန်တော်တို့မတည်ဆောက်နိုင်တဲ့အတွက်ကြောင့်ဒီနေ့အစီကျွန်တော်တို့ညမန်းထားတဲ့ပန်းတိုင်ကိုမရောက်သေးဘူးလို့ကျွန်တော်မြင်ပါတယ်။ဒါပေမဲ့ဗိုလ်ချုပ်အောင်ဆန်းနဲ့တကွပင်လုံစာချုပ်မှာချုပ်ဆိုခဲ့တဲ့ခေါင်းဆောင်ကြီးများရဲ့မျိုးဆက်သားသမီးများကိုတိုင်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကိုတိုင်အပါအဝင်နိုင်ငံတော်ရဲ့အခမ်းအနားမှာထဲထဲဝင်ဝင်ပါဝင်နေတဲ့အတွက်ကြောင့်ကျွန်တော်တို့ခေါင်းဆောင်ကြီးများညွှန်မန်းထားတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်တော့တစ်ဆိုင်မှမှအားလုံးကဝိုင်းဝန်းလုပ်နေကြတယ်လို့ဒါပေမဲ့ဒီထဲမှာကျွန်တော်တို့ရဲ့အခက်ခဲတွေအများကြီးကတဦးနဲ့တဦးနားလည်မှုအပြည့်ရှိပုံနဲ့ယုံကြည်မှုအပြည့်ရှိပြီးမှကျွန်တော်တို့ရဲ့ရေမှန်းချက်ပန်းတိုင်ရောက်နိုင်မယ်လို့ကျွန်တော်ခံယူပါတယ်
။တခြင်းကမြန်မာနိုင်ငံဟာအင်္ဂလိပ်လက်အောက်မှာကျွန်ဖြစ်ခဲ့ရပြီးလွတ်လပ်ရေးရလာပြီးအခုခေတ်ကာလမှာအဲ့ဒီအခြေအနေမျိုးပြန်မရောက်ဖို့လိုတယ်လို့ဝါရှင်တန် DC အခြေစိုက်ကကြင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးဂွန်ဆန်ကတိုက်တွန်းပါတယ်
။နာမည်အရလွတ်လပ်ရေးရတဲ့52နှစ်ပြည့်ပါပြီ။ဒါပေမဲ့စိတ်တတန်းတူညီညီအခွင့်အရေးပြည်ထောင်စုအတွက်ကလည်းလွတ်လပ်ရေးကလည်းဒီနေ့အထိမရသေးပါဘူးအင်္ဂလိပ်ကျွန်ဘွားကနေနောက်ကျွန်ဘွားကိုပြောင်းလဲလို့ပဲကျွန်တော်တိုင်းရင်းသားတွေဒီလိုပဲခံစားရပါတယ်အဲဆိုတော့ကျွန်တော်လိုအပ်တာကအပြီးဆုံးငြိမ်းချမ်းရေးကျွန်တော်လိုအပ်တယ်နောက်တစ်ခုကတန်းတူညီပြီးအခွင့်အရေးလိုအပ်တယ်နောက်တိုင်းရင်းသားတွေကိုအကုန်လုံးကိုကျွန်မကိုဖန်တီးနိုင်ဖို့အခွင့်အရေးရှိရမယ်အဲအလုံးကတော့ပေါ့နော်တန်းကြီးဒီတိုင်းရင်းသားအခွင့်အရေးပြေဝတော့ဖက်ဒရယ်ပြည်ထောင်စုဖြစ်ရမယ်ပေါ့ငြိမ်းချမ်းရေးပြည်ဆိုကျွန်တော်နိုင်ငံရေးကိုဆက်လက်ဆွေးနွေးလို့ရတာပါလိမ့်မယ်ကျွန်တော်ပြည်လုံးမှာကတိပြုခဲ့တဲ့ဖက်ဒရယ်ပြည်ထောင်စုကိုအကောင့်ထည့်ဖို့လို့ရပါမယ
်1886ခုနှစ်မှာအင်္ဂလိပ်ကိုလိုနီလက်အောက်ရောက်သွားခဲ့တဲ့မြန်မာနိုင်ငံဟာ1948ခုနှစ်ဇန်နဝါရီလ4ရက်နေ့မှာပြန်ပြီးလွတ်လပ်ရေးရခဲ့တာကြောင့်အခုဆိုရင်52နှစ်ရှိသွားခဲ့ပါပြီခင်ဗျာ